ဗမော့မြစ်ကြီးနားကားလမ်းပေါ်ကဝိုင်းမော်မြို့နယ်ကားရရန်ရွာအနီးမှာစစ်ကောင်စီတပ်နဲ့ KIA ကြားတိုက်ပွဲပြင်းထန်နေပြီးစစ်ကောင်စီဘက်ကဒီနေ့လေကြောင်းကနေနှစ်ချိန်တိုက်ခိုက်ခဲ့ပါတယ်။ကားရရန်နီးမှာအခုလိုနှစ်ရက်ဆက်တိုက်ပွဲဖြစ်နေတယ်လို့မုံမောက်မြို့နယ်မဒီယံဘက်မှာလည်းဒီနေ့လေကြောင်းကပုံကျဲတာရှိတယ်လို့ KIA ပြန်ကြားရေးတာဝန်ကပြောပါတယ်။ဒီစီအခြေအနေကိုကုရနိုင်ပြပြပေးပါအောင်ခင်ဗျာ။
ကချင်ပြည်နယ်ဝိုင်းမော်မြို့နယ် KIO ဌာနချုပ်လိုင်ဇာနီးမှာစီးရဲတင်းမာနေတာနလကန်ကြာမြင့်နေပြီဖြစ်ပြီးဒီရက်ပိုင်းမှာတော့စစ်ကောင်စီတပ်ကလိုင်ဇာဘက်ကိုမြစ်ကြီးနားနဲ့ဗမော်ဘက်ကနေစစ်အင်အားတွေဖြည့်တင်းလာနေတာဖြစ်ပါတယ်ဒီကနေ့မနက်6နာရီလောက်ဝိုင်းမော်မြို့နယ်ဂါရယန်ကျေးရွာအနီးမှာစစ်ကောင်စီတပ်နဲ့ KIA အကြတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတော့စစ်ကောင်စီဘက်ကလေကြောင်းကနေနှစ်ကြိမ်တိုက်ခိုက်ခဲ့တဲ့အကြောင်းဒေသခံတဦးက VOA ကိုအခုလိုပြောပါတယ်
တပ်ပေါ်အစ်မရောက်လေတော့မရှိဘူး။ဒီကနေ့ခါလာရန်တော့မှဖြစ်တယ်လို့တော့ပြောတာ။ခါလာရန်စပတ်ချောင်းစပတ်ချောင်းတော့အမှန်လေရင်ကပြန်ခွေလိုက်ရောင်းခွိုင်းလိုက်နဲ့အထက်ဖြစ်တယ်လို့ပြောကြတာ။ဟိုစမားလန်ခွိုင်းနဲ့အဲ့ဒါကြောတော့မှလို့ပြောကြတာ။ဒီမှာခုနကြီးချင်းနိုင်အလောက်ဝင်ချင်းမချင်းနိုင်လို့ပြောတာ
။မနေ့ကလည်းဂါရယန်အနီးကကဇူးနဲ့တပတ်ရန်ရွာဘက်မှာတနေကုန်နီးပါးတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ဝိုင်းမော်မြို့နယ်အပြင်မိုးမောင်မြို့နယ်ဘက်မှာလည်းလေကြောင်းကတိုက်ခိုက်တာတွေရှိနေတယ်လို့ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုပြောပါရယ်
။ကဇူးတပတ်ဘက်မှာလေညက်လာဖြစ်တဲ့ဆိုတဲ့တရင်ထွက်ပါတယ်။ဟုတ်ကဲ့တိုက်ပွဲတွေဖြစ်တယ်လို့ကြားပါတယ်။မနေ့ကလည်းအဲ့ဒီနေ့မှာနေရာဘက်မှာဖြစ်တာ။အခုနေရာဆက်သက်ဖြစ်နေပြီတပတ်။အဲဒီနေ့တော့အဲ့ဒီမတီးအောင်အောင်ကြပဲမှာကတော့ဒီကြောင်းကလာပြတဲ့ဆိုရဲဘုံလာကျဲတဲ့ဆိုရဲတင်းနဲ့ကြက်တော့တက်နေပါလားဒီနမ်ဆန်ညာနားမှာပေါ့တုံးချင်လာပြီမှလာကျဲတယ်လို့ပြောပါတယ
်မတီးရန်နဲ့အောင်ကြဟာမိုးပေါင်းမြို့နယ်အတွင်းမှာတည်ရှိတာပါနမ်ဆန်ညာကတော့လိုင်ဇာနဲ့15မိုင်အကွာလောက်မှာတည်ရှိတာဖြစ်ပါတယ်ဩဂတ်လ30ရက်မနေ့ကဗမော်ဘက်ကနေတက်လာတဲ့စစ်ကောင်စီစစ်ကြောင်းကိုမိုးပေါင်းမြို့နယ်ဥထိုင်းရန်အနီးမှာ KIA ကကြားဖြတ်တိုက်ခိုက်ခဲ့သလိုဥထိုင်းရန်အနီးမှာတိုက်ပွဲပြင်းထန်ခဲ့ပြီးစစ်ကောင်စီကလေကြောင်းကတိုက်ခိုက်တာရှိကြောင်းဒေသခံတွေကပြောပေမဲ့ KIA ဘက်ကတော့အတည်ပြုပြောဆိုတာမရှိခဲ့ပါဘူး KIA ဌာနချုပ်လိုင်ဇာအနီးမှာပြီးခဲ့တဲ့ဇူလိုင်လဇန်းကစတင်ပြီးတော့စစ်ရေးတင်းမာခဲ့တာပါဒီနှစ်လအတွင်းမှာဗမော်မြစ်ကြီးနားလမ်းတစ်လျှောက်တိုက်ပွဲတွေမကြာခဏဖြစ်ခဲ့သလိုလေကြောင်းကတိုက်ခိုက်တာတွေလည်းရှိခဲ့ပါတယ်KIA ဘက်ကတော့ဌာနချုပ်လိုင်ဇာအနီးကိုစစ်ကောင်စီကတိုက်အင်အားတွေဖြည့်တင်းနေတာဟာဗမော်မြစ်ကြီးနားလမ်းကိုထိန်းချုပ်ဖို့ကြိုးစားနေတာဖြစ်ကြောင်းသုံးသပ်ထားပါတယ်။လောလောဆယ်မှာတော့ဗမော်မြစ်ကြီးနားလမ်းကိုပိတ်ထားရတာနှစ်လနီးပါးရှိနေပြီဖြစ်ပါတယ်ခင်ဗျာ။